တရုတ်နည်းပညာကုမ္ပဏီတစ်ခုရဲ့အမှုဆောင်ရာရှိသူကိုကနေဒါအာဏာပိုင်တွေကအခုလအစောပိုင်းမှာဖမ်းဆီးလိုက်ပြီးတဲ့နောက်ဒုတိယမြောက်ကနေဒါနိုင်ငံသားတစ်ယောက်ကိုလည်းဖမ်းဆီးလိုက်တယ်လို့တရုတ်အာဏာပိုင်တွေဘက်ကအတည်ပြုလိုက်ပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအန်ဒီယပြုနေတယ်လို့တန်ကြားရှိရတဲ့အတွက်စီးပွားရေးချန်ပီယံမိုက်ကယ်စပေဘာနဲ့သန္ဓမာဟောင်းမိုက်ကယ်ကိုဘရစ်တို့ကိုတင်းလာနေကဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရလူခန်းကသတင်းနောက်တွေကိုဒီကနေ့ပေကျင်းမြို့မှာပြောကြားလိုက်ပါတယ်။တရုတ်အာဏာပိုင်တွေဘက်ကစပေဘာကိုစစ်ဆေးမေးမြန်းခဲ့ပြီးတဲ့နောက်သူကကနေဒါအာဏာပိုင်တွေကိုဆက်သွယ်ခဲ့တယ်လို့လည်းကနေဒါနိုင်ငံသားဝန်ကြီးခရစ်ချာဖရီလန်ကပြောပါတယ်။သူဘက်ကဖုန်းဆက်ပြောလာပြီးကလေးကပြန်ပြီးတော့ဆက်သွယ်မရတော့တဲ့အကြောင်းသူဘယ်မှာရှိတယ်ဆိုတာကိုသိရဖို့အတွက်ကနေဒါအစိုးရအနေနဲ့အပြင်းထန်ကြိုးပမ်းနေပြီးတရုတ်အာဏာပိုင်တွေကိုလည်းဒီကိစ္စကိုမေးထားသလိုသူ့ရဲ့မိသားစုနဲ့လည်းအဆက်အသွယ်ရထားတယ်လို့ကနေဒါနိုင်ငံသားဝန်ကြီးကပြောပါတယ်။သူ့ကိုဘယ်နေရာမှာဖမ်းထားတယ်၊ဘာကြောင့်ဖမ်းထားတယ်ဆိုတာနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်မရသေးဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့လနေ့ကတော့တရုတ်နိုင်ငံကကနေဒါတန်တမန်ဟောင်းမိုက်ကယ်ကိုဘရစ်ကိုတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုချိန်ညှောက်မှုနဲ့ဖမ်းဆီးထိန်းသိမ်းလိုက်တယ်လို့တရုတ်အာဏာပိုင်တွေကပုံထိုးနေကပြောပါတယ်။ဒါဟာကနေဒါရဲတပ်ဖွဲ့ကတရုတ်နိုင်ငံရဲ့ Huawei ဖုန်းကုမ္ပဏီအမှုဆောင်ရာရှိမန်ဝမ်ဇူကိုဖမ်းဆီးလိုက်ပြီးတပတ်အကျော်မှာတရုတ်ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။မန်ဝမ်ဇူကိုတော့အီရန်ပေါ်အမေရိကန်ရဲ့နံခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားတာဖြစ်ပါတယ်ခင်ဗျာ။